ရခိုင်လက်နက်ကိုင်အေအဖွဲ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့ကုန်းလန်းပို့ဆောင်ရေးဌာနကရင်းမောင်း16ဦးကိုဒီကနေ့မနက်ပိုင်းမှာပဲပြန်လို့ပေးလိုက်ပါတယ်။အစိုးရဝန်ထမ်းတွေဟာသူတို့တာဝန်ကိုသူတို့ထမ်းဆောင်နေတာဖြစ်လို့အေအဖွဲ့ကဖမ်းဆီးထားဆဲဖြစ်တဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လို့ပေးဖို့လဲမောင်နှောခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။အဖြစ်အဆုံကိုတော့ကိုသက်နိုင်ကတင်ပြထားပါတယ်ရှင်။
မနေ့ကရသေးတောင်မြို့နယ်စဖိုကျွန်းအနီးမှာအောင်တခိုင်တင်းဘောပေါ်လိုက်ပါစီနေလာတဲ့ကုံလန်းပို့ဆောင်ရေးဌာနကရင်ပေါင်း16ဦးကိုအေအေဖွဲ့ကဖမ်းဆီးခဲ့ပြီးစစ်စစ်မင်းမှန်တို့ပြင်းတော်ကြေးဝါကိုခေါ်တော်တာဖြစ်ပါတယ်။သူတို့ကိုဒီကနေ့မနက်ပိုင်းမှာပြန်လွတ်ပေးခဲ့ပေမဲ့ပြန်လွတ်လာသူတွေဟာအခုဘူးတီတောင်မြို့နယ်ထဲမှာပဲရှိနေတယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
အော်လောလောဆယ်တော့ဘူးတီတောင်မှာပဲဘူးတောင်မှာကတော့တမန်စားနေတယ်။တဏှာတော့သူတို့တာဝန်ကျတဲ့နေရာကျွန်တော်တို့ဆက်ပြီးအဲ့ဒါတော့ပြောလို့မရသေးဘူး။ကျွန်တော်ကဒီဘက်ကတော်တော်လေးတန်းကောင်း
ရခိုင်လက်နက်ကန်အေအဖွဲ့ကတော့သူတို့ဖန်စီခဲ့သူ16ဦးရာစစ်ဖက်နဲ့မသက်ဆိုင်သူတွေဖြစ်တာကြောင့်ဒီကနေ့မနေ့ပိုင်းကဘူးတီတောင်မြို့နယ်တေကန်ကျေးရွာစာတင်ကျောင်းမှာလွှတ်ပေးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီဇင်ဘာလ24ရက်နေ့ကဘူးတီတောင်မြို့နယ်တောင်ပစာနေမြေလောက်ကယုံမှာတာဝန်ကျနေတဲ့လောက်ကရာရှိ3ဦးကိုဆက်ပြီးဖန်စီထားစေဖြစ်တယ်လို့ရှင်းပြနေတဲ့မြို့သားလွှတ်တော်မှဦးဝေတင်ကိုလည်းအခုထိလွှတ်မပေးသေးပါဘူး။အေအဖွဲ့ကဖန်စီထင်းထင်းထားတဲ့ဌာနဆိုင်ရာဝန်ထမ်းတွေဟာစစ်ဖက်နဲ့မဆက်ဆိုင်တဲ့သူတွေဖြစ်တာကြောင့်ပြန်လွှတ်ပေးစီရှင်တယ်လို့မောင်တော်ခင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။ပြန်တော့လွှတ်ပေးချင်တာပေါ့ဗျာ။ဟိုဝန်ထမ်းတွေကသနလို့တက်မတော်လို့ရဲရဲနဲ့မတက်ဆိုင်ဘူး။နက်နက်ကိုင်းဆိုတက်ဆိုင်ဝန်ထမ်းတွေတော့လွှတ်ပေးစီချင်တာနော်။အဲ့ဒါဟိုဘက်ကဝန်ထမ်းတွေလှုပ်လှုပ်ရတာသူတို့ဌာနဆောင်မိကြရတယ်ဗျာ။
လက်ရှိချင်းဒီအေဖွဲ့ကဖန်စီထင်းထင်းထားသူရေအတွက်ကိုတည်တည်ရှာရှာမသိရသေးပါဘူး။ဒါပေမဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးရင်လည်းပတ်သက်ပြီးရခိုင်လက်နက်ကန်အေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
။ကျွန်တော်တို့စီမှာနောက်ထပ်ကြံသေးတဲ့ဒီကျွန်တော်တို့ထင်းထားတဲ့သူတွေပေါ့နော်ဒီစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့သူတွေကိုကျွန်တော်တို့ကတော့ဆက်ပြီးတော့ထင်းထင်းထားဖို့ရှိတယ်။ကျွန်တော်တို့ဘက်ကအရင်ပြင်ညာချက်ထုတ်ပြီးတော့ဒီမြန်မာစစ်အဖွဲ့ကိုလည်းပြောထားတာရှိတယ်။ရခိုင်အရသာတွေပေါ့နော်မြန်မာစစ်တပ်ဘက်ကနေပြီးတော့မတရားပုံမှားတွေတက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတဲ့ကျွန်တော်တို့ရဲ့ဒီအပြစ်မဲ့ပြည်သူတွေကိုပြန်လွှတ်ပေးမယ်ဆိုလို့ရှိရင်တော့အပြန်အလှန်အပြင်ကျွန်တော်တို့ဘက်ကလည်းပဲကျွန်တော်တို့ထိန်းသိမ်းထားတဲ့အဲ့ဒီစစ်ဖက်နဲ့ပတ်သက်တဲ့သူတွေအားလုံးကိုလွှတ်ပေးမယ်ဆိုပြီးတော့ပြောထားတာရှိ။ဟိုဒါကကျွန်တော်တို့ကအကောင်းဆုံးရွေးချယ်မှုလို့ကျွန်တော်တို့ဘက်ကယူဆတယ်။အဲ့ဒါကြောင့်မို့လို့မြန်မာစစ်အဖွဲ့ကလှုပ်ဆောင်မှုရှိမရှိဆိုတာတော့ဒါသူတို့နဲ့ပဲဆိုင်တာပေါ့နော်။အော်သူတို့ဘက်ကကျွန်တော်တို့ရဲ့ပြည်သူတွေကိုလှမပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ထင်းနေထားတဲ့သူတွေကိုဆက်ပြီးတော့ဒါထင်းနေထားဖို့ရှိရပါဘူ
းစစ်တုံးပိုင်းတန်လိုင်းလေးလေးဖို့အေအဖွဲ့ကတည်င်းထုတ်ပြန်ခဲ့ပေမဲ့အစိုးရဘက်ကလည်းအကြမ်းဖက်အဖွဲ့စင်းနဲ့လေးလေးစရာအကြောင်းမရှိဘူးလို့တုံ့ပြန်ထားတာရှိပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့တန်းနဲ့အေအေနှစ်ဖက်လုံးကအရသာတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုဖမ်းဆီးစစ်ဆေးမင်းမြန်းတာတွေရှိပြီးတမတော်ကဖန်စီစဉ်တေဆုံးတော်သူတွေရှိသလိုရခိုင်လက်နက်ကန်အေအေဖက်ကဖန်စီထားစဉ်တေဆုံးသူလည်းရှိပါတယ်။ဘူးတီတောင်မြို့နယ် NLD ပါတီဥက္ကဋ္ဌဦးရဲတင်ကိုလည်းရခိုင်လက်နက်ကန်အေအေဖွဲ့ကဖန်စီထားစဉ်လက်နက်ကြီးကြီးထိမှန်ပြီးတေဆုံးတော်တယ်လို့အေအေဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပေါ်နေတဲ့ရခိုင်မြောက်ပိုင်းဒေသမှာညမထွေရမင်းထုတ်ပြန်ထားတဲ့ဒေသတွင်းတို့အစုလိုက်ခရီးတော်လိုသူတွေအနေနဲ့အေအေဖွဲ့ထံတည်င်းပို့ရမယ်လို့လည်းအေအေဖွဲ့ကဒီကနေ့ပဲထုတ်ပြန်ခဲ့ပါတယ်။